ူတွေးတူမြင်အစီအစဉ်ကကျူစွာပါရခင်ဗျာဆရာကြီးတကုံတရာဟာမကြခင်ကပဲအသက်60နှစ်ပြည့်မူနေပွဲကိုရှမ်းပြည်နယ်အောင်မန်းမြို့နေအိမ်မှာကျင်းပခဲ့ပါတယ်ဒီကနေ့မြန်မာစာပေလောကမှာအလေးစားခံရဆုံးနဲ့ခေတ်ဆက်ဆက်ဖြတ်သန်းခဲ့သူရှာရှာပါပါတက်ရှိထင်ရှားရှစ်မီနောက်မီပုဂ္ဂိုလ်တူမြန်မာနိုင်ငံရဲ့ငင်းငင်းကြီးဖခင်ကြီးလူလူတီများတဲ့ကွယ်လွန်သူဆရာကြီးတခင်ကိုတော်မိုက်လူငင်းငင်းကြီးကောင်းတော်တူဖြစ်တာကြောင့်လဲဆရာကြီးတကုံတရာကိုစာပေအနုပညာလောကကသာမကနိုင်ငံရေးနယ်ပယ်ကထင်ရှားတဲ့ပုဂ္ဂိုလ်တွေကပါလေးစားကြည့်ညူကြပါလေအသက်63နှစ်ဝန်းရောက်လာပြီဖြစ်တဲ့ဆရာကြီးဟာစာပေတွေမပြတ်ရေးသားနေဆဲဖြစ်ပါတယ်ငယ်ရွယ်စဉ်ကရည်မှန်းထားခဲ့တဲ့အတိုင်းဂီတနဲ့စာပေဘဝဖြတ်သန်းမှုချို့ကိုအမြင်ရင်းဦးထင်းနိုင်ခေါ်ဆရာကြီးတကုံတရာကဒီလိုစပြောပြပါတယ
်ကျွန်တော်ကလူရငယ်ငယ်လေးကနင်းနေတော့ဝန္နာလေးပဲရှိဒီဆဲတာဆိုတော့ဒီဂီတနဲ့ပတ်သက်တော့တိရပုတ်တာပေါ့ဗျာမမကမယ်လင်ဘတ်နောက်လည်းဆင်းရဲကြတယ်ပေါ့အဲ့ဒါဝန္နာလေးရှိတော့ကိုကလွတ်ချင်တာလေးလုံးလို့ရတယ်ပေါ့အဲ့ဒါနဲ့စရရတယ်တိုင်းနဲ့စပီးရဆိုတော့ပူပြီးတော့ကျန်ခဲ့တယ်ဂီတနဲ့ဒီကဲဆိုတော့ပူပြီးတော့လူလူနဲ့မိဆက်တယ်လူကတက်လို့အဲ့ဒါလေးဒီကြောက်ပေါ့ဗျာနောက်ဘယ်ကြက်ချင်းခါနေလေအဲ့ဒါမျိုးဆက်ပြီးရေးပြီးသားလားဘုရားသမားတောင်းနေလို့ရတယ်နိုင်ငံကြီးတောင်းရတယ်ဗျာအဲ့ဒါပြရတော့နိုင်ငံကြီးများတော့မားတော့သူတို့ဘာလဲလို့ဘုရားကြီးကျင်တာညာဆက်ကျင်တာအကြီးကားဆွေးကျင်တာအဲ့ဒါကြီးများတယ
်နိုင်ငံကြီးဆိုတာရန်သူကိုမိတ်ဆွေဖြစ်အောင်လုပ်တာဆိုတဲ့ဆရာကြီးတကုံတရာရဲ့လက်ခံစကားဟာထင်ရှားပါတယ်စာပေလှုပ်ရှားမှုမှာခေါင်းဆောင်တူဖြစ်ခဲ့ရုံသာမကငင်းငင်းလှုပ်ရှားမှုတွေမှာလည်းဥဆောင်မှုအခန်းကပါဝင်ခဲ့သူပါ1952ခုနှစ်လောက်ကစလို့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာငင်းငင်းကြီးကောင်စီကမ္ဘာငင်းငင်းကြီးကွန်ဂရက်ကမ္ဘာငင်းငင်းကြီးကောင်စီညီလာခံစတဲ့ပြည်တွင်းနဲ့နိုင်ငံတကာမှာပြုလုပ်တဲ့ငင်းငင်းကြီးလှုပ်ရှားမှုတွေမှာနိုင်ငံကိုယ်စားပြုခေါင်းဆောင်တို့အဖြစ်အင်လိုက်အားလိုက်ပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။လူတိုင်းငင်းငင်းကြီးလူလာကြပေမဲ့ငင်းငင်းကြီးဆိုတာအပြောလွယ်သလောက်လက်တွေမှာအလုတ်ခတ်နိုင်ကြောင်းကိုလည်းဘဝအတွေ့အကြုံကိုခြေခံပြီးဆရာကြီးကဒီလိုထောက်ပြပါတယ
်။ကျွန်တော်ထင်တယ်လေလူတိုင်းလောက်ငင်းငင်းကြီးလူလာကြတယ်ဒါကငင်းငင်းရေးစိတ်ကြည့်ရမယ်လို့စိတ်ကတော့ဖြားနေတဲ့စိတ်ကပေါ့လေလက်နဲ့ကန်နေတဲ့စိတ်ကဆရာပုံရတယ်အဲ့ဒါကျွန်တော်စဖတ်တော့လေကာမတ်ကြီးစစဖတ်စစ်တော့ကျွန်တော်ကတော့ဟိုကောလိရက်ကဖြစ်ပေါ့အဲ့ဒီမှာကြတော့ကျွန်တော်ကငင်းငင်းရေးစိတ်ကတော့ရှိတယ်ဒါမှမဟုတ်ဘာလို့မှကောင်းဖို့မဖြစ်ဘူးငင်းငင်းတော့အဲ့တော့ကျွန်တော်ကတားရတယ်ပါလို့ဆိုသိမလို့ရှားတော့တောင်းနေစီဝီရစ်တက်တယ်ကျွန်တော်ဒီတမရအမှုဆောင်ပြောင်းလို့တာတော့ကိုလိုက်စီကျွန်တော်သူတို့ကိုကဟဲ့မန်လေးကအင်းဝါပေါ့မန်လေးကအင်းဝါဒီမှာအဲသူတို့ကထောက်ခံခြင်းနဲ့ကျွန်တော်အခုတော့ပြောင်းလဲတော့အခုတော့ပြစ်သွားတာလေအဲ့ဒါပဲအဲ့ဒါစတာပဲပြောရမှာဆိုရင်ကိုကြီးလေးကလုံးနိုင်နေခွေးအိမ်မှာရလာတာဒါပဲကျန်တယ်ရတော့ကျွန်တော်စိတ်ထဲမှာရှိနေစိတ်ကတော့လူတိုင်းရှိရတဲ့နာပဲကျွန်တော်ကဘယ်လိုမှဆိုတဲ့ခြားနေတဲ့စိတ်ကလည်းလည်းနဲ့ခြားနေတဲ့စိတ်ကလည်းရောရှိပုံရတယ်ဒါသူတို့ကစက်ကတော့ပြောတာသူကတော့ကြောက်ကပြောတယ်လို့ပြစ်တာမဟုတ်ပါဘူးဇလည်းပြောလို့ရတယ်ဒီရှိရရှိအဲ့ဒါနဲတယ်ဇက်ကပြောတယ်လို့ကများတယ်အဲ့ဒါကျလို့သတိသတိထားမိတာပေါ့ဗျာငငယ်ရပါပဲအဲ့ဒ
ါဆရာကြီးတကုံတရာဟာကိုလိုနီအင်္ဂလိပ်အစိုးရလက်အောက်မှာအထက်တန်းကျောင်းသားဘဝကစလို့ရန်ကုန်တက္ကသိုလ်ကျောင်းသားဘဝတခြားနိုင်ငံကြီးလှုပ်ရှားမှုစားပေးလှုပ်ရှားမှုတွေမှာဥဆောင်မှုအခန်းကအထင်အရှားပါဝင်ခဲ့သူဖြစ်ပါတယ်ကိုလိုနီအင်္ဂလိပ်ခေတ်ဖက်စစ်ဂျပန်ခေတ်တွေမှာဒီလှုပ်ရှားမှုတွေကြောင့်တကြိမ်တခါမှဖမ်းဆီးမခံခဲ့ရဘူးပေမဲ့လွတ်လပ်ရရပြီးခေတ်ဘုဂျူကြီးနေဝင်အစိုးရလက်ထက်အရောက်မှာတော့စစ်အစိုးရရဲ့စနေဆိုးအောက်မှာထောင်သုံးနှစ်ကျော်ချမှတ်ခံခဲ့ရပါတယ
်64မှာပါခါတယ်ဘာနဲ့ဆိုတော့အိမ်လာပြီးခေါ်သွားတာပဲအာမတရားရုံးတင်တာစစ်တပ်လို့ပြောရရှိတာဘူး69မှာတွေ့လာဟိုမေရပါလေအဲ့ဒါမေအရေးကြီးတော့ဦးနေဝင်ပေါ့ဗျာဦးနေဝင်ပါခေါ်တယ်စိုးရစိုးရလို့ပဲခေါ်တော့ဟုတ်တယ်ရဲတော့အဆူရတော့မဟုတ်ဘူးရဲရုပ်တော့တင်တော့ရမှာမဟုတ်ဘူးကိုယ်ပုတ်ကိုယ်ခတ်ရတာပဲ
ရန်ကုန်တက္ကသိုလ်ကျောင်းသားဘွားကဆရာကြီးတကုံတရာရဲ့မိတ်ဆွေရောင်းရင်းတွေထဲမှာမြမတက်မတော်ရဲ့ဖခင်လွတ်လပ်ရေးပြီးသူကကြီးဖြစ်လာမဲ့ဘူဂျော့အောင်ဆန်းလဲအပါအဝင်ဖြစ်ပါတယ်အေးစေးတည်ငြိမ်ပြီးရိုးသားတဲ့မိတ်ဆွေကိုအောင်ဆန်းကိုတင်စားပြီး1946ခုနှစ်ဒီဇင်ဘာလတုန်းတာယာမဂ္ဂဇင်းမှာဆရာကြီးတကုံတရာကအောင်ဆန်းတို့မဟုတ်အရန်ဆိုပြီးခေါင်းစဉ်တက်ရေးသားခဲ့ပါလေ
။ဘုရားအောင်ဆန်းကကျောင်းရောက်တော့သူကပြေရောက်နေပြီ။ကျွန်တော်လည်းလက်နဲ့ကြည့်ရအောင်။ဘုရားတို့ကျောင်းသားတွေကသူကျောင်းသားတွေအများပေါ့ဗျာ။ကျောင်းသားတွေကတော့သူကျောင်းလို့ယူကြတယ်။သူကသူဆက်ဆက်မမလို့ပြတ်တယ်။လူလည်းလူလည်းလည်းသူတွေ့ရ အဲ့လိုမျိုးကြောင်နေကြတာအဲ့လားကိုခေါ်တာပါအရင်ဆိုသူပြောမှာတော့သူစဉ်းစားတဲ့အခါကျတော့ကျွန်တော်စလုံးတော့ပါနာပါတယ်မြန်မာစကားရဲ့စလုံးလေးတော့ပါနာပါတော့စဉ်းစားကြတာယူတယ်ဆိုပါခေါင်းလုံးစဉ်းစားလို့မတင်ဘူးကျွန်တော်တော့စားပြန်မတင်ဘူးသင်သေးတာလည်းမဟုတ်ဘူးသင်သေးတာလည်းမဟုတ်ဘူးပေါ့ကွာအဲ့လိုနေကြတာသူကယူတော့ကျွန်တော်ယူတော့ယူနေတော့အရင်ဆိုရည်နေတယ်အဲ့ဒါပဲသူကဒီလိုနဲ့ရှင်းမပြခင်ပါလေရှင်းကြတယ်လို့ပြောမလို့ရှင်းတတ်မမလို့ပါဘူးလေကွာလို့စဉ်းစားပါအရင်ကမှမဆက်ပါဘူ
းဒီဆောင်မထွက်ပြီးဝေဖန်မှုတွေပွလောရိုက်သွားခဲ့ပြီးမဲ့ဘူချုံအောင်ဆန်းကတစုံတရာစိတ်မခုခဲ့ပါဘူးဒီအကြောင်းဘူချုံရဲ့ကိုရင်တော်ရဲဘော်ထွန်းလာကဆရာကြီးတကုံတရားကိုပြောပြခဲ့ပါတယ
်ဘူချုံကပြန်ပြောတယ်ကျွန်တော်ဒီလိုနဲ့ကိုဆန်းကိုကဘာပြောလဲလို့မေးချင်ခင်းနေရတော့ငါ့ကိုအရင်လိုကြီးတယ်ကွာငါဒီလိုလည်းမနိုင်ကြည့်ပါဘူးဘူချုံလိုက်ပြန်ရတယ်
ဒီမိုကရေစီမြန်နိုးတဲ့ဆရာကြီးတကုံတရားဟာဒီကနေ့အထိဖြတ်တန်းလာခဲ့တဲ့ခေတ်အဆက်ဆက်မှာမြန်မာနိုင်ငံလွတ်လပ်ရေးမရရှိခဲ့ကိုလိုနီအင်္ဂလိပ်အစိုးရလက်ထက်ကာလဟာလွတ်လပ်မှုအရှိဆုံးပါပဲလို့သုံးသပ်ပါတယ
်။အဲခေတ်ကတော့ခေတ်ကြီးပေါ့ဗျာ။ခေတ်ကကော်လတာသုံးမျိုးပေါ့။ဒါတော့ပထမအင်္ဂလိပ်အစိုးရလက်ပေါ့။မိခေတ်ကခေါ်တာပေါ့။အဲဒါတော့ဖြစ်ဖြစ်တဲ့အထိဒီကတည်းကပဲဆိုပါတော့လွတ်လပ်လက်ရှိရာအင်္ဂလိပ်ပေါ့။အဲ့တော့ဒီကကဘာသာမသားပြီးကျွန်တော်ကခါမမဖမ်းဘူးဒီဘက်ကတော့ကြောင်းလေးနဲ့ပဲကြာတယ်။တော့ကြည့်ပြီးတော့အင်္ဂလိပ်ပြန်တော့ကဘယ်နည်းရောက်ပဲ။တော့ကြောင့်လဲရလေးချက်ကြီးရတာ။အဲ့တော့အဲ့ဒီခေတ်ကအင်္ဂလိပ်ဒီလဲရတဲ့နေရာစကြီးခေါ်တာကဥပုဒီမျိုးကြီးကျွန်တော်သုံးတာတော့သုံးပွင့်စားဒီမျိုးကြီးကိုခေါ်တယ်။အဲ့ဒီသုံးချက်မှာအင်္ဂလိပ်ကကျွန်တော်သုံးပြရတယ်ပါ။ဒီစစ်ကေဘောကစစ်သားတွေဘောကဒီမှာတော့ဒီမိုကရေစီတိုက်ဆုံးတာ
ဒီကနေ့မြန်မာနိုင်ငံဒီမိုကရေစီကျိုးပတ်မှုခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာငြင်းငြင်းရေးလှူလာတဲ့မိမိနဲ့လမ်းစဉ်တူတူဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီအရေးကျိုးပတ်မှုဟာတနေ့မှမူးချအောင်မြင်ရမယ်လို့လည်းဆရာကြီးတကုံတရားကတဖြစ်ချယုံကြည်ထားပါတယ
်သူကကျင်းရဲတူရဲပဲလမ်းစဉ်နဲ့တူတာကိုငြင်းငြင်းရေးကမှာပဲငြင်းမဆိုတော့သူကအလိုချစ်ပြရပဲလူစုရတူရရတာအားရစီပြီဒီစုရရရတာဒါလူလုံးလေးသူရလေပဲဒီလူဘယ်လိုသိကူပေါ့တယ်မသိပါဘူးဗျာစစ်မရသူတနာတယ်ကမလေးလည်းတနာတယ်သူတို့တနာပါတယ်ဆိုရတယ်ကိုအချင်းချင်းနေရင်ပြန်ပေါင်းနိုင်မကောင်းနေတယ်တောင်းလိုက်သိကောင်းမှာသူကသူ့နေရာယူမဲ့တင်းနေတာသူတို့ချက်တယ်အဲ့တော့မယူပါဘူးသူကတန်ကြန်နေကူးဆိုင်မဟုတ်ဘူးရပါဗျာဘယ်လိုစနောပေါင်းလို့ဆိုရင်လည်းပေါင်းလို့ကောင်းတယ်လို့လို့ရပါရဲ့ဒီပြည့်တူနေတော့ပေါင်းနိုင်ဘူးနှစ်ပေါင်းနေမှာမြည်ပေါ့စနောတော့အများပေါ်တာပေါ့အများတင်တတ်တာကိုကြိုက်တော့သူချစ်ကြနေပြီစိတ်ကြတယ်ပြီးစိတ်ကြတယ
်ညီညွတ်ရေးညီညာရေးဒီမိုကရေစီမြတ်လို့တဲ့စာရေးဆရာကြီးတကုံတရာရဲ့ဘဝပြတ်တမှုတစ်စီတစ်ဆောင်နဲ့အတွေးအမြင်တချို့ကိုကောက်နှုတ်ပြင်ပြခဲ့တာပါ။အခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပြစေ။နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။